ကချင်းပြည်နယ်ကားမိုင်းဖားကန့်လမ်းကနမ့်တင်ကြီးရွာကိုဇန်နဝါရီလပထမအပတ်တွင်မှ KIA နှင့်ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခတ်ခဲ့ချိန်မှာ KIA ကမူပင်ကြီးရွာမှာဂိတ်ထိုင်ပြီးကားအသွားအလာတွေကိုတားဆီးမှုတွေရှိခဲ့တာပါပြီးခဲ့တဲ့စနေနေ့ကတော့နမ့်တင်စခန်းကို KIA နှင့်ပူးပေါင်းတပ်တွေကတင်ယူခဲ့တဲ့နောက်ဖားကန့်ပြူဟာကုန်းကနေနမ့်တင်ကြီးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့စီရေးအခြေအနေဟာပုံမတင်းမှလာခဲ့ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ကာမိုင်းဘက်ကစစ်ကောင်စီစစ်ကြောင်းဟာဖားကန့်ဘက်ကိုချစ်တက်လာပြီးမနေ့စင်နယ်ကျော်လောက်မှာအရင် KIA စခန်းထိုင်ခဲ့တဲ့မူပင်ကျွော်ကိုမိရှုခဲ့ကြောင်းဒေသခံတယောက်က VOA ကိုပြောပါတယ
်အရင်ဒီကဒီ1970ချင်းဒီမှာအမားဒီအပြေတက်ကောက်မှာပါရည်ပြေပြေဟိုရက်ခင်းတော့ဘယ်တော့အခုကလမ်းပြန်ဖုံးပြီးလမ်းပုံမှန်လာတဲ့အခါကောင်းကစစ်တပ်ရလာမှမဟုတ်ကြည့်ရအောင်ဒီမှာအမကြောက်ပြီးဒီမှာအမအိမ်ကြီးချိုးပြတ်ကြံသွားတာဒီမှာကတော့ဘူးရင်းတဲ့လောင်းရလို့ပြောကိုယ်ဆက်ကနေအိမ်ဝင်သွားတယ်လို့ပြောစေနာကြီးမထူးခင်ကနေချစ်တာဒီနိုင်ကိုလည်းဘောရ
မူပင်ကြီးရသားတွေကတော့စစ်ကြောင်းဝင်လာပြီးလက်နဲ့ကြီးနဲ့ပြစ်ခတ်ကြတဲ့ကတင်းဆောင်ထွက်ပြေးနေကြကြောင်းနဲ့ရွာသားတချို့အဖမ်းခံရတာရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်အမကဒီလိုပြစ်ပြီးမှလာခဲ့တဲ့ကြောင်းအခုလိုကျိုးတော့ပါအမမရဘူးအမတော်မရှိဘူးအဲ့ဒါတက်လူတော်ချိုးပြီးပြီးခဲ့တယ်အကူအညီမောကူအညီပါမတော့ဒီလိုကြားရသေးဘူးဒါပေမဲ့ဒီလိုရောခေါ်သွားလို့ပြောတာအကူအညီကြမပြရသေးဘူ
းဒေတာရင်းသတင်းမီဒီယာတွေကတော့ဖမ်းဆီးခံရသူတွေဟာကချင်နစ်ချင်းခရိုင်အသင်းတော် KBC ကဓမ္မဆရာတဦးနဲ့ရွာသားတချို့ပါဝင်ကြောင်းသူတို့ကိုကာမိုင်းဘက်ကိုခေါ်သွားကြောင်းဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်လို့ကချင်လွတ်လပ်ရေးအဖွဲ့ KIW ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအခုလိုပြောပါတယ်
နမ်တင်းစခန်တင်းတဲ့နောက်ပိုင်းပေါ့နော်ဒီနေ့ဟိုကားမိုင်းပြူဟာဘက်ကနေတက်လာတဲ့စစ်ကြောင်းလို့ယူဆရတာပေါ့အဲ့ဒီအဖွဲ့တွေကတော့ဒီဘက်ကလာမဟုတ်ပင်ရွာတွေကိုအကောင်းလုံးရင်းရှုလိုက်တဲ့အခြေအနေတော့ရှိပါတယ်အဲဒီနေ့တော့အမအတိုက်ပွဲတွေလည်းမရှိဘူးအဲ့ဒီဘာမှတော့ကျွန်တော်တို့ခေတက်ဖွဲ့တွေလည်းမရှိဘူးဒီလိုထုတ်ရဲ့နေအိမ်တွေကိုလာပြမမိရှုသားတော့ရှိပါတယ်အဲ့ခြေနေရတော့နော
်ဒေသခံတချို့ကတော့နတ်ပင်တပ်စခန်းကို KIA ကတင်ယူခဲ့တဲ့နောက်စစ်ကောင်စီဘက်ကအထူးအခအကြဆုံးတွေရှိတာကြောင့်ဖြစ်နိုင်ကြောင်းပြောဆိုတာတွေရှိပါတယ်လက်ရှိမှာတော့နတ်တင်ရွာကို KIA ကထိန်းချုပ်ထားတဲ့ရှိနေပါတယ်